Welcome to the Voice of America in Burmese.
တော်ရှင်နေမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဇူလိုင်လ31ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တည်ဆုံသွားတဲ့အာဖဂန်တာလီဘန်အဖွဲ့ခေါင်းဆောင်မူလာအိုမာနေရာမှာသူ့လက်ထောက်တယောက်ဖြစ်တဲ့မူလာအက်တာမန်ဆူရ်နဲ့အစားထိုးတင်မြှောက်လိုက်ပါတယ်။မြန်မာနိုင်ငံမှာပြည်ပခတ်တွေကြောင့်ဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂထုတ်ကိုယ်စည်းဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူညင်ညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီအပိုင်းအတွင်းမကွေးတိုင်းကရွာတွေရာနဲ့ချီရေမြုပ်နေတယ်လို့သခိုင်းတိုင်းမှာလည်းရေလွှမ်းမှုနေပါတယ်။
ငါဖေးရီလောင်တမန်ကရေလွတ်တယ်ရေဖောက်ချတယ်ဒီဘိုးကတညာလုံးကျေစင်းမဲမဲရွာတယ်ပေါ့နော်ရွာတဲ့ခါကျတော့ဒီအနေသားရအောင်
ကူညီကေစေးရေလှူသားတူပြောသွားတာပါဒီအကြောင်းနဲ့တူအလို့သမားတွေရဲ့အနေဆုံးလှုပ်ခါလာစာတောင်းဆိုမှုတွေကိုစက်ယုံအတော်များများကလက်ခံတဲ့အကြောင်းနဲ့နောက်ဆုံးတူပေါ်တွေးရှိချက်တွေအရပြည်မျိုးယဉ်ကျေးမှုဟာပညာရှင်တွေခံမှန်းထားတဲ့ပုံပြီးကြီးကျယ်တယ်လို့အစိုးရကပြောကြားလိုက်တဲ့အကြောင်းတွေကိုလည်းတင်ပြအောင်မှာပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကအစီရင်ခံပါမယ်ခင်ဗျာ
အာဖဂန်တာလီဘန်ဖွဲ့ကိုထူထောင်သူတူဖြစ်တဲ့မူလာအိုမာတည်ဆုံကြောင်းအတည်ပြုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲမူလာအက်တာမန်ဆူအာကိုတာလီဘန်ဖွဲ့ရဲ့အုပ်ချုပ်ကောင်စီကခေါင်းဆောင်အသေးဖြစ်နေရွေးချယ်လိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ Best to Father နဲ့ထုတ်ပြန်ထားတဲ့ကြေညာချက်ကတော့တာလီဘန်ဖွဲ့ရဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOE ကိုအီးမေးလ်နဲ့ပေးပို့ခဲ့တာပါ။ခေါင်းဆောင်အသေးဖြစ်ရွေးချယ်လိုက်တဲ့မူလာအက်တာမန်ဆူအာတည်ဆုံသွားတဲ့မူလာအိုမာရဲ့လက်ထောက်တူဖြစ်တယ်လို့တာလီဘန်ဖွဲ့ရဲ့နိုင်ငံရေးနဲ့စီးရေးတာဝန်ခံတူလည်းဖြစ်ပါတယ်။ကောင်းဆောင်တဲ့ရဲ့လက်ထောက်တွေဖြစ်နေလဲမော်ဗီဟိုက်ပါတူလာအကွန်ဇရာနောက်မော်ဗီစီရာဂျူရင်ဟာခာနီတို့ကိုတာဝန်ပေးရလိုက်တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်လက်ထောက်တူဖြစ်လာတဲ့စီရာဂျူရင်ဟာခာနီယာဆိုရင်တော့အာဖဂန်နိုင်ငံနဲ့နယ်စပ်ပါကစ္စတန်နိုင်ငံလူမျိုးစုဒေသမြောက်ဝါဇီရစ်တန်မှာခြေစိုက်ထားပြီးတာလီဘန်အဖွဲ့နဲ့မဟာမိတ်ဖြစ်တဲ့ဟာခာနီအကြမ်းဖက်ကွန်ရက်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်နေအချင်းတော်တော်ကြာကြာတာဝန်ယူခဲ့ဘူးတဲ့သူဖြစ်ပါတယ်နောက်လက်ထောက်တူဖြစ်တဲ့ဟိုက်ပါတူလာအကွန်ဇာရာကတော့2000ခုနှစ်မတိုင်ခင်တာလီဘန်နဲ့အုပ်ချုပ်ခဲ့တဲ့အချိန်မှာတရားရုံးတွေရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့လည်းတာလီဘန်နေနဲ့နှိစက်သူတွေကပြောပါတယ်တာလီဘန်အဖွဲ့ကတော့ခေါင်းဆောင်အိုမာဖျားနာတည်ဆုံသွားတဲ့အကြောင်းမနေ့ကပဲပြင်ညာချက်ထုတ်ပြန်တည်ပြုခဲ့ပေမဲ့ဘယ်အချိန်မှဘလို့သိဆုံးလဲဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူ
းအနောက်ဘက်ကမှာအိမ်မီးလောင်တာကြောင့်အသက်18နှစ်အရွယ်ပါလက်စတိုင်းလူငယ်တဦးသေဆုံးပြီးအခြားတော်တော်များများလည်းထိခိုက်ခဲ့တယ်လို့အစ္စရေးရဲတို့ကပြောပါတယ်ဒီအိမ်မီးလောင်မှုဟာအနောက်ဘက်ကန်ကဂျူးအစွန်းရောက်တို့ရဲ့လက်ချက်လို့လည်းတန်တရားရှိထားပါတယ်။အနောက်ဘက်ကန်ဒူးမားရွာမှာတောက်ကြနေမနေ့ပိုင်းကစတင်ရန်ပြုတ်ခံရတာဖြစ်ပြီးရန်ပြုတ်သူတွေထွက်မပြေးခင်မှာနိုင်ငံမှာဟီဘရူးဘာသာစကားနဲ့နိုင်ငံပေါ်မှာစီးမှုတ်ပြီးရေးခဲ့သေးတယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။လက်တယ်လို့တန်တရားရှိထားသူတွေကိုအစ္စရေးတပ်ဖွဲ့တို့ကရှာဖွေနေပါတယ်။အခုတိုက်ခိုက်ခံရမှုမှာအစ္စရေးဘက်ကတာဝန်ယူမှုကိုစောင့်ကြည့်နေတယ်လို့ပါလက်စတိုင်းတို့ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကလည်းတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအခုလိုပြဿနာရှာတဲ့လုပ်ရက်အတွက်အတော်လေးတုံ့လုံမိတယ်လို့လည်းပြောဆိုပါတယ်။ဒီလုပ်ရက်တွေဟာအကြမ်းဖက်လုပ်ရက်တွေဖြစ်ပြီးအစ္စရေးနိုင်ငံအနေနဲ့ဘယ်သူတွေကျူးလွန်ခဲ့တယ်ဆိုတာကိုထက်တွက်စဉ်းစားမှာမဟုတ်ဘဲအကြမ်းဖက်လုပ်ရက်တွေကိုပြင်းပြင်းထန်ထန်အရေးယူရမယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဟာရိုင်းဆိုင်တဲ့အကြမ်းဖက်မှုဖြစ်တယ်ဆိုပြီးတော့လေအစ္စရေးစစ်တပ်ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးပီတာလာနာကပြောပါတယ်ပါလက်စတိုင်းတွေတည်ကြည်စီမဲ့အကြမ်းဖက်မှုတွေကိုခွင့်မပြုဘူးဆိုပြီးတော့လေသူကထပ်လောင်းပြောပါတယ်လက်ရရင်အစ္စရေးအစွန်းရောက်တွေကပါလက်စတိုင်းတွေကတော့အစ္စရေးအစိုးရဟာပါလက်စတိုင်းတို့ကိုမျက်နှာသာပေးတဲ့မူဝါဒတွေချမှတ်လုပ်ဆောင်နေတယ်လို့ရှုမြင်ကြပြီးပါလက်စတိုင်းတွေအစ္စရေးနိုင်ငံသားအာရတ်တွေနဲ့အစ္စရေးစစ်စခန်းတွေကိုပါနှစ်နဲ့ချီပြီးတော့တိုက်ခိုက်နေကြတာဖြစ်ပါတယ်ရှင်
အိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းမော်ကိုရေနဲ့မျောပါလာတဲ့လေရင်ပြတ်အပိုင်းစာပြီးတဲ့နှစ်မလာတဲ့တုန်းကလူပေါင်း239ယောက်လိုက်ပါသွားရင်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုင် MH370 လေရင်ကဖြစ်နိုင်တယ်လို့ယုံကြည်လောက်တဲ့အချက်လက်တွေပုံများလာနေတဲ့အကြောင်းဩစတြေးလျစုံစမ်းစစ်ဆေးမှုတွေကပြောဆိုကြပါတယ်ရှာဖွေတွေ့ရှိထားတဲ့လေရင်ပြတ်အပိုင်းစာဘယ်ကလဲဆိုတာကိုမကြခင်ကြီးညာနိုင်မှာဖြစ်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းဩစတြေးလျတရုတ်ပို့ဆောင်ရေးဘေကင်းလုံခြုံမှုဆိုင်ရာကော်မရှင်နာမင်းကြီးမာတင်တိုလန်ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ2မီတာအရှိရှိတဲ့လေရင်တောင်ပိုင်းအပိုင်းအစကိုနောက်ထပ်စစ်ဆေးမှုတွေလုပ်ဖို့ပြည်သက်နိုင်ငံတူလော့မြို့ကိုစနေနေ့လောက်မှရောက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ် လင်းအပိုင်းဆောက်ပြီးတော့ဘိုးယင်း777မလေးရှားလေယာဉ်ကိုနောက်ဆုံးခြေရာခံနိုင်ခဲ့တဲ့နေရာကနေကီလိုမီတာ3500ကျော်ကွာမဒါဂတ်စကာကျွန်းအရှေ့ပိုင်းကရီယူနန်ကျွန်းကမ်းခြေမှာဗိုလ်ထုနေ့ကတွေ့ရှိခဲ့တာပါမလေးရှားနိုင်ငံကွာလာလမ်ပါကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းနေတော့ပြီးခဲ့တဲ့နေ့ထဲမှာပဲထူးထူးဆန်းဆန်းပျောက်သွားတဲ့လေယာဉ်နဲ့အခုရှာဖွေတွေ့ရှိခဲ့တဲ့အပိုင်းဆောက်ဘောကအမှတ်အသားနံပါတ်တွေကန့်ညင်မှုရှိမရှိဆိုတာကိုပြင်သစ်နိုင်ငံကကျွမ်းကျင်သူတွေစစ်ဆေးကြမှာဖြစ်ပါတယ်
ကုန်ကျစရိတ်အင်မတန်မှများလာတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲ2022ခုနှစ်ကိုကျင်းပနိုင်ဖို့တရုတ်နိုင်ငံဘေကျင်းမြို့နဲ့ကာဇစ်စတန်နိုင်ငံအယ်မာတီမြို့တို့ကဝင်ရွေးခံခဲ့ပြီးနိုင်ငံတကာအိုလံပစ်ကော်မတီကတရုတ်နိုင်ငံဘေကျင်းမြို့ကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီအကြီးကဲတောမတ်ဘက်ကကွာလာလမ်ပူမြို့မှာပြုလုပ်တဲ့128ကြိမ်မြောက်တွေ့ဆုံပွဲမှာဒီကနေ့တောက်ကြာနေမှာပဲကြီးညာလိုက်တာဖြစ်ပါတယ်။ဘေကျင်းမြို့ဟာ2008ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခဲ့ပြီးအဲ့ဒီတုန်းကအသုံးပြုခဲ့တဲ့အားကစားနေရာတွေအားကစားဂွင်းတွေကိုဒီဆောင်းရာသီအိုလံပစ်ပွဲမှာပြန်သုံးမယ်လို့လည်းပြောပါတယ်။ကာဇစ်စတန်နိုင်ငံကတော့အိုလံပစ်ပွဲကိုတစ်ခါမှလက်ခံမကျင်းပဘူးသေးပါဘူး။တရုတ်နိုင်ငံဟာပြန်သုံးနိုင်တဲ့အားကစားဂွင်းတွေရှိပြီးထောက်ပံ့ငွေကျညာထဲ့နိုင်မဲ့အခွင့်အလမ်းပိုရှိတဲ့အတွက်တရုတ်ကိုပို့ပြီးတော့စိတ်ချရတဲ့ရွေးချယ်မှုအဖြစ်လဲယူဆခဲ့ကြပါတယ်။ဒါပေမဲ့ကာဇက်စတန်ကတော့သူ့အနေနဲ့ဆောင်းရာသီအားကစားတွေနဲ့လိုက်ဖက်တဲ့ရာသီဥတုရှိပြီးအားကစားသမားတွေနှင်းအစ်စ်ထဲမှာကစားနိုင်မဲ့အခွင့်အလမ်းရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဝင်ရွေးခံတဲ့နှစ်နိုင်ငံစလုံးဟာလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဝေဖန်ပြောဆိုခံနေရပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပခြင်းအပြင်ဒီနိုင်ငံကြီးရဲ့လူ့အခွင့်အရေးလုပ်ငန်းစဉ်အပေါ်မှာအနီးကပ်စောင့်ကြည့်နိုင်မဲ့အခွင့်အရေးဖြစ်စေသလားဒါမှမဟုတ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုပေးရများရောက်နေသလားဆိုတာကိုတော့လေးလာစောင့်ကြည့်သူတွေကြားမှာသဘောထားကွဲလွဲနေကြပါတယ်ရှင
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာလက်နက်ကန်ပိပကတ်တွေကြောင့်ဒုက္ခရောက်နေကြသူတွေအတွက်လူသားချင်းစာနာတဲ့အနေနဲ့အကူအညီတွေရရှိဖို့အရေးကြီးတဲ့အကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ထုတ်ကူစေအင်ဂျလီနာဂျိုလီကပြောလိုက်ပါတယ်။ငင်းချိုင်းလုပ်ငန်းစဉ်မှာအမျိုးသမီးတွေနဲ့မိန်းကလေးတွေအထက်ပဲရှိရှိနဲ့တည့်တည့်ကြွကြွပါဝင်ဝင်ရဖို့လိုတယ်လို့လည်းနာမည်ကျော်ဟောလိဝုဒ်မင်းသမီးဂျိုလီကပြောခဲ့တဲ့အကြောင်း UNHCR ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။မနေ့ကတော့ UNHCR ထုတ်ကူစေဂျူလီယာကချင်ပြည်နယ်မြစ်ချိနားမြို့ကိုတွားရောက်ပြီးစစ်တပ်ကထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပါရတယ်။မြန်မာစစ်အုပ်နဲ့ကချင်နယ်နဲ့ကရင်ဖွဲ့လို့ကြာ2011ခုနှစ်မှာအပြစ်ခတ်ရစေးပြပြပြီးတပ်ဖွဲ့တွေပြန်လည်ဖြစ်ပွားရာကလူပေါင်းတသိန်းကျော်လောက်အိုးမဲအိမ်မဲဖြစ်ခဲ့ရတဲ့အခြေအနေတွေကိုလည်းဒုက္ခသည်တွေနဲ့တွေ့ဆုံချိန်မှာမေးမြန်းခဲ့တဲ့အကြောင်း UNHCR ရဲ့ကြီးညာချက်ကဖော်ပြခဲ့တာပါ။အပြစ်ခတ်ရစေးဆွေးနွေးမှုတွေနဲ့ရွေးကောက်ပွဲတွေမကြာခင်ကျင်းပတော့မယ့်အချိန်မှာကချင်ပြည်နယ်ကစစ်ရှောင်ဒုက္ခသည်တွေပါဝင်မြန်မာလူထုအနေနဲ့ကိုရိုနာကပ်အတွက်အဆုံးဖြတ်ပေးတဲ့လုပ်ငန်းတွေမှာပါဝင်ခွင့်ရဖို့လိုတယ်လို့လည်းလိမ်ပိုင်းဆိုင်ရာချက်ဖက်မှုတားဆီးလှုပ်ရှားမှုအဖွဲ့ကိုပူးတွဲထူထောင်သူလည်းဖြစ်တဲ့မင်းသမီးဂျူလီကပြောဆိုခဲ့ပါတယ်
။ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီတို့ကိုအမေရိကန်ပြည်ထောင်စုကစုံစမ်းထောက်လှမ်းခဲ့တယ်ဆိုတဲ့အချက်အလက်တွေကို WikiLeaks ကဖွင့်ချလိုက်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီကပြစ်မှတ်ထားထောက်လှမ်းနေပါတယ်ဆိုတော့ဂျပန်ကုမ္ပဏီအစိုးရဝန်ကြီးတွေနဲ့လူပုဂ္ဂိုလ်စာရင်35ခုတို့ကိုဒီကနေ့တောက်ကြာနေမှာ WikiLeaks ကဖော်ပြလိုက်တာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ပထမသက်တမ်း2006ခုနှစ်တုန်းကထောက်လှမ်းရေးလုပ်ခဲ့တာလို့လည်းဖော်ပြပါတယ်အမေရိကန်ဂျပန်ဆက်ဆံရေးကုန်သွယ်ရေးညှိနှိုင်းမှုတွေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဗျူဟာတို့ကိုကြားပြတ်ထောက်လှမ်းခဲ့တာဖြစ်တယ်လို့ WikiLeaks ရဲ့အကြေညာချက်တစ်စောင်ကလည်းဆိုပါတယ်တချို့သတင်းချက်လက်တွေကိုတော့အမေရိကန်တို့ကသူတို့ရဲ့ထောက်လှမ်းရေးမိဖက်တွေဖြစ်တဲ့ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့နယူးဇီလန်နိုင်ငံတို့နဲ့လည်းမျှဝေခဲ့တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ဟာဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းမဟာမိတ်တွေအဖြစ်ရာစုနဲ့ထက်ဝက်ကျော်ယက်တီနေကြတာဖြစ်ပါတယ်။အခုကိစ္စအပေါ်မှာတော့ဂျပန်အစိုးရဘက်ကတစုံတရာတုံ့ပြန်မှုမရှိသေးပါဘူးရှင်။
ထိုင်ဝမ်ကျွန်းရဲ့ပညာရေးတင်ယွညွန်းနှန်းဟာတရုတ်ပြည်မကြီးပုံစံဖြစ်လွန်းနေတယ်ဆိုပြီးအခြေရင်ဖြစ်စရာတွေကြုံနေရချိန်မှာပဲကျောင်းသားတယောက်ကိုပတ်တာအဆုံးစီရင်သွားတယ်ဆိုတဲ့သတင်းတွေကြောင့်တိုင်ပင်မြို့ကပညာရေးဝန်ကြီးဌာနကိုဒီကနေ့ဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့ကြပါတယ်။မနေ့နောက်ပိုင်းနဲ့ဒီနေ့စောပိုင်းမှာတော့ပညာရေးဝန်ကြီးဦးစေဝါရာထူးကထွက်ပေးဖို့နဲ့အထက်တန်းကျောင်းသုံးတင်ယွညွန်းနှန်းကပြင်ဆင်ချက်တွေကိုပြန်လည်ရုပ်သိမ်းဖို့ကျောင်းသားရန်နဲ့ချီပြီးပညာရေးဝန်ကြီးဌာနရှိမှစုဝေးဆန္ဒပြခဲ့ကြတာပါ။တင်ယွညွန်းနှန်းမှာအပြောင်းလဲလုပ်ခဲ့တာတွေကိုကန့်ကွက်ဆန္ဒပြရင်ပြီးခဲ့တဲ့သတင်းပတ် ထက်ပညာရေးဝန်ကြီးဌာနရုံးဝင်နဲ့ချုပ်ဖောက်ဝင်ရောက်ခဲ့ကြတာကြောင့်ဖမ်းဆီးခံခဲ့ရသူ33ယောက်နဲ့အတူထိန်းသိမ်းခံခဲ့ရတဲ့အသက်20အရွယ်ကျောင်းသားလင်းကွမ်းဝါရဲ့အလောင်းကိုမနေ့ကတွေ့ခဲ့ပြီးနောက်မှာပဲဆန္ဒပြပွဲထပ်ဖြစ်ခဲ့တာပါ။တိစုံသူကျောင်းသားကိုယ့်ကိုယ်အဆုံးစီရင်လာလို့သတင်းတွေထွက်နေပေမဲ့ရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။
တရုတ်စစ်တပ်အကြီးအကဲအသက်83နှစ်အရွယ်ဂေါင်းဘောက်ဇီယွန်ကိုအဂတိလိုက်စားမှုဆွဲဆိုခြင်းနဲ့အာဏာရတရုတ်ကွန်မြူနစ်ပါတီကနေထုတ်ပယ်လိုက်ပါတယ်။တရုတ်သမ္မတရှီဂျင်ဖင်ရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကြဲကြဲပြန့်ပြန့်ဆောင်ရွက်လာမှုကြောင့်ဝါအရင်ဆုံးတရုတ်စစ်တပ်ရဲ့အကြီးအကဲတဦးယာရူးကဖေရှားခံရတာလည်းဖြစ်ပါတယ်။တရုတ်စစ်တပ်အကြီးအကဲဂေါင်းကိုကြာသပတေးနေ့မှာကွန်မြူနစ်ပါတီကထုတ်ပယ်လိုက်ပြီးဒီနှစ်အစောပိုင်းကစလို့သူ့ကိုစုံစမ်းစစ်ဆေးနေချိန်ကလေးကစစ်တပ်ရဲ့ဆွဲဆိုရေးမှုတွေထံလွှဲပြောင်းပေးခဲ့တယ်လို့လည်းခန့်မှန်းရတဲ့အကြောင်းတရုတ်သတင်းဌာနကဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့တက်မှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းနဲ့အတူမိုးကြီးပြီးမြေကြီးချောင်းကြီးတွေရှန်ခဲ့တာကြောင့်ဒီရက်ပိုင်းအတွင်းမကွေးတိုင်းကမင်းဘူးစကုနဲ့ပွင့်ဖြူမြို့နယ်တွေမှာကျေးရွာတွေရာနဲ့ချီပြီးနှင်းမြုပ်ခဲ့သလိုစကိုင်းတိုင်းကကလေးမြို့နယ်မှာလည်းအဆိုးအဝါးဆုံးရေလွှမ်းမိုးနေပါတယ်။ဒီလိုရေလွှမ်းမိုးတာဟာဒေသတွင်းမှာတိစောက်ထားတဲ့ဆဲတွေရေဖောက်ချတာကြောင့်လို့သုံးသပ်မှုတွေရှိနေပြီးရေးပေးတဲ့ပြည်သူတွေအတွက်တော့အရေးပေါ်ကူညီထောက်ပံ့မှုတွေလိုအပ်နေစေဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုမိုးစော်ကတင်ပြထားပါတယ
်ဟုတ်ကဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့ကိုမန်ဆိုက်ကလုန်းမုန်တိုင်းဟာဂျာတာဘရီနေ့ညနေပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေကိုဖျက်ကျော်ဝင်ရောက်ခဲ့ချိန်မှာမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းတွေမှာမိုးကြီးခဲ့တာဖြစ်ပါတယ်ဒီလိုမိုးများခဲ့တဲ့နောက်မကွေးတိုင်းဒေသကြီးပွင့်ပြူမြို့နယ်ဘက်မှာမုန်ချောင်းရေကြီးတာကြောင့်ကျေးရွာပေါင်း90လောက်ရေနစ်မြုပ်နေတယ်လို့ပွင့်ပြူမြို့နယ်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုစိုးနိုင်ကပြောပါတယ်မန်းချောင်းတစ်လျှောက်ကငဖဲမင်းဘူးစကုမြို့နယ်အတွင်ကြေးရွာတွေအလုံးရေနစ်မြုပ်ပြီးမင်းညားကတော့စကုမြို့အတွင်းမှာရေလွှမ်းလာကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မကွေးတိုင်းဒေသကြီးရဲ့ပါတီအထွေထွေတွင်ရင်းမှုဦးနေမျိုးကျော်ကပြောပါတယ
်မင်းဘူးစကုအနေသားတော့လေအခုပြည့်တဲ့ညကငဖဲရေလောင်တမန်ကရေလွတ်တယ်ရေဖောက်ချတယ်ဒီဘိုးကတညလုံးကျေးစင်းမဲမဲရွာတယ်ပေါ့နော်ရွာတဲ့ခါကျတော့လည်းကိုရှိနေတဲ့ရေအနေသားရအောင်ရွှေသက်တော်ရဲ့တော့ကျွန်တော်တို့ဒီပန်းဆွေးဒီညှုပ်သွားတယ်အဲ့ဒီရေကဆက်လာတဲ့ခါမှာဒီစကုနယ်ကတော့ဒီမန်းချောင်းဝဲရကြီးရွာတွေ90ကျော်လောက်ဟာရေလွှမ်းမိုးသွားတယ်အဲစကုမျိုးကတော့မင်းညက9နာရီပတ်ခတ်မှာတော့ဒီတရားချန်လေးနဲ့ချက်ဒီကြီးညက်တက်လာတယ်တော့ဒီပေါင်တိုင်းရက်ွက်နဲ့မန်းချင်းရက်ွက်ဟာအိမ်တွေကိုတော့ကဗန်းလေးလောက်ထိကိုတက်သွားအောင်ရှိတဲ့အတွက်မင်းည9နာရီလောက်မှာတော့မြို့ပေါ်မှာရှိတဲ့သာတင်ကြောင်းလေးသကူးမျိုးဖောင်းတန်းကြောင်းဒီဆက်ကြမေးစကုံဖရားကုန်းရောင်အောင်မြင်ဖရားကုန်းအဲ့ဒီဖရားကုန်းတွေကိုကျွန်တော်တို့အရေးပေါ်ကျွန်တော်တို့ရှေ့ပြောင်းပေးခဲ့ရတယ
်။သကူးမျိုးတောင်းပဲချမ်းပါလေရေလွှမ်းမိုးတာကြောင့်ဆေးရုံကိုမြို့လေကပုံညာရှင်ဓမ္မယုံကိုမနေ့3နာရီလောက်ကပြောင်းရွှေ့ခဲ့ရတယ်လို့လည်းပြောပါတယ်။မကွေးတိုင်းဒေသကြီးအတွင်းကစေတုတ္တရာမြို့နယ်ဘက်ကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်။သုတ္တရာမြို့ပေါ်ကရှေ့ပြောင်းခိုင်းတာတွေဘရောင်းပြိုင်တော့ဒီကုန်းတို့အထက်ကကျောင်းကုန်းတို့တော့ကျွန်တော်တို့ဒီမိကကုန်းတို့ပေါ်မှာရှေ့ပြောင်းနေတဲ့သူတွေကတော့အောက်ကိုလည်းဆင်းလို့မရဘူးဒီဖြစ်နေရကိုလည်းရွှေ့လို့မရဘဲနဲ့အနှစ်ရကျော်ကြာလောက်အဲ့ဒီမှာအဲပိတ်မိနေတဲ့အတွက်ကျွန်တော်တို့အဲဒီစာဝန်နေခက်ခဲနေတော့ရေတန်းတော့သူကိစ္စဒီတော့ကျမကြီးကိစ္စလေတော့ကျွန်တော်တို့မိုးကဒီမလုံလောက်တာတွေအဖြစ်အပျက်ရှိနေအဆောင်ကောင်းမှုတွေကမလုံလောက်တာတွေနဲ့အဲဆုတ်ကြနေတဲ့လူတွေကအတော်ကိုဒုက္ခရောက်နေတယ်အဲတော့ကျွန်တော်ကြားသိရသလောက်ဆိုရင်ဒီကြီးုံကြီးဝတော်မကြီးတဝက်နံပါတ်6ရွာတော့ဒီအောက်တမန်အနီးမှာရှိတဲ့ကြီးရွာပေါင်း30ကျော်လောက်နဲ့စုတ်ရွာနဲ့အထက်မုံတမန်ကြီးရွာပေါင်း73ရွာအပါအဝင်ကြီးကြောင်ချီးကြောင်မုံကြောင်ကြီးရွာတွေတော့အဲ့ဒီစုတ်ရွာမြို့ပေါ်မှာရှိတဲ့မြို့သူမြို့သားတွေအနီးဆုံးရွာတွေဖြစ်တဲ့ချင်းပြကိုင်းတို့တော့ကျွန်တော်တို့အောက်ပုံတို့အလဲပုံတို့မြင်းဒီကုန်းတို့အဲ့ဒီမှာရှိနေတဲ့ကြီးရွာသူကြီးရွာသားမိသားစုတွေကတော့ကျွန်တော်တို့ခံမှန်းကြီးရလူဦးရေ 8,000 လောက်စုတ်ရွာအဲ့ဒီ -10 ဝန်းကျင်မှာရှိတဲ့မုံတမန်ပတ်ချလေကြီးမှာကျွန်တော်တို့အားလုံးပိတ်မိနေတယ်ကြာ
မကွေးတိုင်းဒေသကြီးအတွင်းမှာဆိုရင်မုံတက်မန်နဲ့ကြီးအောင်ကြီးဝတမန်ကရေလွတ်ချတာကြောင့်ပွင့်ပြူမျိုးနဲ့အခြေအနေဟာပုံမိုးစိုးရိမ်နေရကြောင်းလဲဥနေမျိုးကျော်ကဆက်ပြောပါတယ် လက်တလောအခြေအနေမှာစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာတော့အဆိုးအဝါဆုံးရေလွှမ်းမိုးနေတယ်လို့ကလေးမြို့ကန်တဦးကပြောပါတယ်
ကလေးမြို့ရဲ့တုံးပုံနှပုံကတော့ရေမြို့ပါတယ်အနည်းငယ်ဒီကြေးဝါးတွေတောင်းရည်အခြေအနေကတော့တော်တော်လေးဆိုးတယ်လို့ပြောရတယ်ဗျာကျွန်တော်တို့ဒီကလေးမြို့ရဲ့ပေါ့နော်ဒီအရှိနောက်တောင်မြောက်ပေါ့နော်အနောက်ဆက်တော့ဆက်နေပါဘူးအနောက်ဘက်ကတော့ချင်းတော့ဆိုတော့အဲ့ကျဲနဲ့ဒီအရှိရဲ့တောင်ရင်မြောက်ရဲ့ဒီတုံးနေရာကတော့ကျွန်တော်တို့ဘယ်လိုဖောင်ကြေးဝါးတွေကတော့ဒီရေမြို့နေရာကြီးကျေကျေမှန်းချက်ရှိတာကကြီးရည်မှန်ကသူတို့ဒီစေစေမလာတဲ့အခက်အခဲတွေလည်းရှိတယ
်ကလေးမျိုးနယ်အတွင်းရေလွှမ်းမိုးတာကတော့ဂံကောမျိုးနယ်ကပြင်သာဆယ်နဲ့ကလေးမျိုးနယ်အတွင်းကရာဇဂျိုဆယ်ရေဖောက်ချတာကြောင့်လို့ဒေသခံတွေကယူဆကြောင်းလဲဆက်ပြောပါတယ်
ကျွန်တော်တို့ဒီဟိုပေါ့နော်ဒေသခံတွေအားလုံးရဲ့အမြင်ကတော့ဒီဆယ်ရီကြောင့်ဆိုပြီးတော့လည်းမြင်တယ်လူတွေလည်းဒေသဆိုင်အားလုံးကဒီကဆယ်ရီလွတ်လွတ်မဟုတ်ပါဘူးဆယ်ရီလွတ်လွတ်မဟုတ်ပါဘူးဒီလိုတွေပြောတာကြည့်ရပေါ့လို့လဲဆိုတော့မိုးရွာလို့ဒီတိုင်းနဲ့ရေကြီးတယ်ရေကြီးတယ်လို့ပြောကြကြည့်တာဆိုကျွန်တော်တို့ဟိုးဟိုးကြီးချစ်ပေါင်းများတာကလည်းမိုးရွာခဲ့ရတယ်ဒီလိုမှရေမှကြီးခဲ့တယ်ဒီစနေဆယ်ပေါ်လာမှကြီးကြီးရဆိုဒေသခံတွေလည်းဒီဆယ်ရီကြောင့်လို့လည်းပြောကြတာကလေးမျိုးတွေဒီအရင်တခြားပါခင်ဒီကြီးမှာဒါပထမဆုံးအကျင့်ရဲ့လို့တောင်းပြောလို့ရတယ်
လောလောဆယ်မှာတော့ကလေးမျိုးနယ်အတွင်းမှာထိရောက်တဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်တာမတွေ့ရသေးကြောင်းလည်းပြောပါတယ်။ဒီရက်ပိုင်းအတွင်းဖြစ်ပေါ်ခဲ့တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်မြို့နယ်အတော်များများမှာရေကြီးရေလွှမ်းမိုးခဲ့သလိုချင်းပြည်နယ်အတွင်းမှာလည်းမြေပြိုတာတရားကျိုးတာတွေဖြစ်ပေါ်ခဲ့ပြီးနေရာဒေသတော်တော်များများဟာဆက်သွယ်ရေးအခက်အခဲတွေဖြစ်ပေါ်နေပါတယ်။မြမပြည်အဝမ်းမှာဇူလိုင်လလယ်ကလေးကစတင်ပြီးမိုးများတာကြောင့်ရေကြီးရေချမ်းတာတွေဖြစ်ပေါ်နေရကဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်တဲ့မုန်တိုင်းကြောင့်အခြေအနေတွေဟာပုံမဆိုးဝါးလာနေတာဖြစ်ပါတယ်။ကြာသာပတေးနေ့ညနေပိုင်းကတော့အမျိုးသားတဘာဝဘေးကာကွယ်စောင့်ရှောက်ရေးဘူကော်မတီစည်းဝေးကျင်းပပြီးရေဘေးကြုံတွေ့နေရချိန်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကအင်တိုက်အားတိုက်ပါဝင်ဆောင်ရွက်ဖို့နဲ့ရေတိုးရေရှည်စီမံကိန်းတွေကိုအချိန်ဆက်မိမိဆောင်ရွက်ဖို့အတွက်နိုင်ငံတော်သမ္မတကအစည်းအဝေးမှာမှာကြားခဲ့ပါတယ်
ပြည်ဝသတင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်အပြီးမှာတော့အလုသမားလုအားကတိုးတောင်းကြတဲ့နောက်ဆုံးအခြေအနေကိုတင်ပြခြင်းပါတယ်အနည်းဆုံးလုခချင်းငွေဆိုင်ရာအမျိုးသားကော်မတီကနေအနည်းဆုံးလုခချင်းငွေကို3600ကျပ်ပေးဖို့အဆိုပြုချက်အပေါ်အလုရှင်ဘက်ကရောအလုသမားတွေဘက်ကပါကန့်ကွက်စာပေါင်း300လောက်ရရှိခဲ့တာကြောင့်အလုသမားရေးဝန်ကြီးဌာနကစက်မှုဇုံတွေကကန့်ကွက်တဲ့စက်ယုံအလိုက်ဆွေးနွေးပွဲတွေလုပ်ခဲ့ရမှာစက်ယုံအတော်များများကအနေဆုံးအခါကျင်းငွေတတ်မှတ်ချက်ပေါ်အများစုကလက်ခံကြပါတယ်စက်ယုံတွေပိတ်ပြီးမြန်မာနိုင်ငံကနေသူတို့ထွက်ခွာသွားမယ့်အခြေအနေမရှိဘူးလို့အလို့သမားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာပါ
မြန်မာနိုင်ငံမှာအလုသမားတွေအတွက်တနေ့လုံအားကကိုအနည်းဆုံး3600ကျပ်သတ်မှတ်ပေးဖို့ပြည်အောင်စုသမ္မတမြန်မာနိုင်ငံရဲ့အနည်းဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေပြီးခဲ့တဲ့လကုန်လုံးကအဆိုပြုခဲ့ပါတယ်။ဒီအဆိုပြုချက်ကိုအလုရှင်တွေဘက်ကရောအလုသမားတွေဘက်ကပါကန့်ကွက်လှော်တွေ300လောက်ရရှိပြီးတဲ့နောက်မှာတော့အလုသမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကအလုသမားဝန်ကြီးပါဝင်တာဝန်ရှိသူတွေဟာကန့်ကွက်ခဲ့တဲ့စက်ယုံတွေကိုတွားရောက်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးချက်တွေအရအလို့ရှင်တွေဘက်ကနေအနည်းဆုံးအခကျင်းငွေ3600ပေးနိုင်ဖို့သဘောတူညီမှုတွေရခဲ့ပြီးစက်ယုံတွေပိတ်ပြီးခတ်သွားမဲ့အခြေအနေမရှိတဲ့အကြောင်းအလို့ယုံနဲ့အလို့သမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကအခုလိုပြောပါတယ
်ဒါ300လောက်ရအောင်ကျွန်တော်ကတွေ့ကြတူတာကိုနိုင်သာပြီးသွားပြီရှင်ရညောင်းပြီးသွားပြီရှင်ရကျွန်တော်ပြီးသွားပြီ3600တော့သူတို့ကပေးပေးမဲ့တဲ့ဆက်ကိုမရှိပါဘူးပေးနိုင်တဲ့ဆက်ကတော့များတာပဲလို့ဆိုပါတော့เนาะအဲဒါသူသိပ်မပြောရလောက်ပါအဓိကကျွန်တော်ကဥရေပါချက်ပေါ့ဗျာဟိုအချင်းပေါ်ကျွန်တော်နှစ်ဆပေးရတာဒါဆိုပါဝါလို့ဆိုပါတော့เนาะဒါသူကတစ်ဆကွဲပဲပေးနေတယ်ဆိုတော့ကျွန်တော်ကဒါကြတော့ဥရေဆိုတော့ဒါကြောပြင်ဖို့လိုရတာကြတော့လှုပ်ရှင်လုံးမကျွန်တော်သူကကျွန်တော်ထောက်ထားဆွေးနွေးရပိုင်းတာရှိတာပေါ့เนาะအဲကျွန်တော်ကဣသိသာကျိုးပေါ့ MMM contract ကိုဒါဣသိသာကျိုးကိုတရားလေးချုပ်ဖို့ဒါကျွန်တော်ကိုယ်တို့ကြောင့်ရှင်းပြလို့ဆိုတော
့အနည်းဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေတနာရီကို450ကျပ်နဲ့တနေ့၈နာရီလောက်ကကို3600ကျပ်ဖြစ်သတ်မှတ်နိုင်ရင်ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကအဆိုပြုခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါဒီသတ်မှတ်ချက်ကိုကန့်ကွက်တာတွေအကြံပြုချင်တာတွေရှိပါကနှစ်ပတ်အတွင်းပြုလုပ်နိုင်တယ်ဆိုပြီးဆိုထားပါတယ်ဒီအတွက်အထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့ပါဝင်လုပ်ငန်းရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကန့်ကွက်မှုတွေရှိခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုမျိုးညှိနှိုင်းဆွေးနွေးတဲ့အနေနဲ့စက်မှုဇုံတွေကိုဆင်းပြီးတွားရောက်ခဲ့တာလို့ဆိုပါရစေ လုံရှင်နေဘက်ကတော့မြေသေးကြီးတာတွေသွာလာသေးကြီးတာတွေကိုဆွေးနွေးခဲ့ကြပြီးလူမှုဘူလုံရေးဝန်ကြီးဌာနအနေနဲ့ကတော့ဝန်ထမ်းအင်အားတွေစောက်လုပ်ပေးမဲ့အစီအစဉ်တွေရှိတဲ့အကြောင်းကိုပြောဆိုခဲ့တယ်ဆိုပြီးညွှန်ကြားရေးမှူးချုပ်ဦးဝင်းရှင်ကဆိုပါတယ်
ဒီအတူဘလိုဖြေလျှော့ပေးမယ်ဆိုတဲ့အပိုင်းပေါ့ကျွန်တော်တို့ဌာနတော်ဒီလက်ရှိတော့ကျွန်တော်ကအိမ်ယာတွေပေါ့သူတို့လူမှုတွေဟလာကျွန်တော်အဖွဲ့တွေပေါ့သူတို့ဟလာမြေနေရာရပုံကျွန်တော်အိမ်ယာတွေဝန်ထမ်းရာကျွန်တော်ဆောက်ပြီးဒါကျွန်တော်ရှင်းရှင်းရှိတာပေါ့နော်အဲလက်ရှိတော့ကျွန်တော်ကဒီမနေ့ကတော့ကျွန်တော်ရှင်းတာပါသူတို့ကမြေနေရာတော့ကျွန်တော်လုံးမကျူးဆိုတော့ကျွန်တော်ကရန်ကုန်မှာပေါ့တိုင်းတာလို့ဒီနေ့နေရာမှာတော့ဒါကိုလုံးဖို့အစီအစဉ်ကျွန်တော်ရှင်းလို့ဆိုပါတော့နော်ကျွန်တော်ဌာနနေတော့ဝိဒါတွေဆောက်ရအောင်အကုန်လုပ်ပေးမယ်အပိုင်းပိုင်းဒီလိုကျန်တဲ့ဝိဒါရသူ့ပိုင်းပြီးဆက်လုပ်ပါတော့ကျွန်တော်ဆွေးနွေးရပါခင်ဗျ
မြန်မာနိုင်ငံမှာ2010ခုနှစ်လောက်ကစပြီးလုံအားကတိုးပြီးအလုတ်ချိန်တက်မှတ်ပြီးတနည်းလုံအားကတက်မှတ်ပြီးဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပြီးအလုတ်ရှင်အလုတ်သမားပြဿနာတွေအများအပြားပေါ်ပေါက်ခဲ့ပါတယ်အခုကော်မတီရဲ့အဆိုပြုချက်ထွက်လာပြီးတဲ့နောက်ပိုင်းမှာတော့အလုတ်သမားအများစုနဲ့အလုတ်သမားအသင်းအဖွဲ့တွေဘက်ကတော့အနိုင်ဆုံးအခကြေးငွေအဆိုပြုချက်ဟာတင့်တင့်မြတ်တာတယ်ဆိုပြီးယူဆကြပါတယ်ရှင်
ကော့ဘွယ်ချင်းကြီးလာနဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းတုံးသက်ဝေဖန်ချက်တွေအတော်များများထွက်လာပါရယ်စစ်စိုးရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမဲ့ရွေးကောက်ပွဲမှာဘလို့ပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲအောင်နိုင်ဖို့အတွက်ကဘလောက်ထိမျှော်လင့်စရာတွေရှိပါသလဲလာမဲ့စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါရယ်ပါဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှင်တွေကိုကြိုဆိုပါတယ်။
မနက်ဖြန်စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဒီနေ့ညနေခင်းနောက်ဆုံးသတင်းပေးပို့ချက်တပုတ်ကိုတင်ပြပါမယ်။အင်္ဂလန်ကသုတေသနပညာရှင်တချို့နဲ့မြန်မာယဉ်ကျေးမှုဌာနတို့ရဲ့နောက်ဆုံး2 for တွေ့ရှိချက်အရကမ္ဘာရှိဟောင်းအမွေနှစ်ဖြစ်တဲ့ပြူမြို့ပြယဉ်ကျေးမှုဟာပညာရှင်တွေတွတ်ဆထားတာတဲ့ပိုပြီးကြီးကျယ်ခမ်းနားခဲ့တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းထိမ့်သိမ့်ဖို့နဲ့သူတွေတနာပြုဖို့အကန့်အသတ်တွေရှိနေသေးတဲ့အကြောင်းမြစ်မခသတင်းအေဂျင်စီကမမ်မီတကြံဟင်ကအခုလိုသတင်းပေးပို့ပါတယ
်ခရစ်တော်မပေါ်ပြီး BC 200စုကနေပြီးတော့ခရစ်တော်ပေါ်ပြီးရဲ့ AD 800စုလောက်ထိပြူလူမျိုးတွေအခြေချနေထိုင်ခဲ့တဲ့ပြူမျိုးဟောင်းတွေမှာသူတွေတနာပြုချက်တွေအရအချက်လက်အစ်စ်တွေထပ်မံထွေးရှိလာခဲ့ပါတယ်ပြူမြူဟောင်းတွေဖြစ်တဲ့ဘိတ်တနိုးဟန်လင်းသီခိတရာစရိနေရာတွေကလည်းကမ္ဘာအမွေနှစ်ဆင်းဝင်ထဲမှာပါဝင်နေတဲ့အတွက်ကမ္ဘာရှီဟောင်းသုတေသနပညာရှင်တွေကလာရောက်လည်လာနေကြပါပြီအင်္ဂလန်နိုင်ငံကသုတေသနပညာရှင်တချို့နဲ့မြမယဉ်ကျေးမှုဌာနတို့ရဲ့နောက်ဆုံး2 for တွေ့ရှိချက်တွေအရပြူမြုပ်ယဉ်ကျေးမှုဟာပညာရှင်တွေတွက်ဆထားတာထက်ပိုပြီးတော့ခန္ဓာကြီးကျယ်ခဲ့တယ်လို့လည်းယဉ်ကျေးမှုဒုဝန်ကြီးကပြောပါသေးတယ်
အခုဘာတွေ့လဲဆိုတော့ခုနကကျွန်မပြောသူတေခိတရာမြို့ဟောင်းမှာအခုကျွန်တော်ကျုံးနေကိုထပ်ပြတော့ပေါ့နော်ဖောက်တာပေါ့ဟိုတောက်ဆောက်ကြီးတော့မတူးနိုင်ဘူးလေလရပေတရာပေါ့နော်အဲ့လိုလေးပဲတူးနိုင်တယ်တူးလိုက်တဲ့ခါမှာကြည့်တဲ့ခါမှာကျုံးကဟိုကျွန်မတို့မျောလင့်ထားတာတည်းပို့ပြီးတော့ဟိုကြီးကျယ်တာပေါ့ကြီးကျယ်ခဲ့တာကိုသိတာတော့မသိဘူးကျွန်မတို့ကတူးလိုက်တာအဲ့တော့ဒေါက်တာဂျန်နစ်တာဂက်ကလည်းတူးတယ်ဦးကျော်မျိုးဝင်တို့အဖွဲ့ကလည်းတူးတယ်အဲ့ခါမှာ15ပြည်အနက်အထိကိုကျုံးကိုအုတ်တွေစီပြီးတော့ဇလားပုံထားပြခဲ့တာအဲ့တော့ဒီကျုံးဒီမျိုးရိုးကိုကာကွယ်ဖို့အပြင်ပေါ့လူတွေဒီကြီးကိုအသုံးပြုခဲ့ဖို့အသုံးပြုခဲ့တယ်ဆိုတာပါကျမတို့ကသုံးသက်လို့ရတယ်
။အဲ့ဒီခစ်တုံးကရေကိုတူလောင်ပြီးတောက်သုံးရင်နဲ့စိုက်ပျိုးရေးအတွက်ရေပေးဝီတဲ့စနစ်ကိုလည်းအသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားတွေကိုလည်းတွေ့ရှိခဲ့ရပါတယ်။အီတလီနိုင်ငံလာရီစီဖောင်ဒေးရှင်းကူညီနဲ့အယိုးအိုးတွေကိုတက်တန်းသတ်မှတ်တဲ့အခါမှာလေအယိုးအိုးတွေကနှစ်ပေါင်းများချီပြီးတော့တနေရာထဲမှာပဲမြုပ်နှံခဲ့တာလို့လေလာတွေ့ရှိချက်တွေကဆိုပါတယ် ဒီလိုလေးလာတွေ့ရှိချက်တွေနဲ့ပြုခိလက်ရာဒင်းငါတွေဖျားယုတ်ထုတွေလောက်ဝိယရနာတွေနဲ့ဗုဒ္ဓတရားတော်တွေရေးထားတဲ့ရွှေပီလာ21ချက်အစရှိတဲ့ရှင်အောင်အမွေအနှစ်တွေကိုတွေ့ရှိခဲ့ရတဲ့အတွက်ဒေသခံတွေကလည်းဝမ်းမြောက်ခံယူနေကြပါတယ်
ကျွန်တော်တို့ဒီပြည်မြို့မှာနေနေတာတော့ဒီကျွန်တော်တို့တသက်ပဲဒီမြို့ရဲ့ဒီရှေးအောင်တန်မိုးရှိတယ်ဆိုတာကိုလည်းကျွန်တော်လည်းသိတယ်။အာနောက်ကျွန်တော်တို့မြို့တွေကိုလည်းဒီသိတယ်လို့ကဘာလည်းသိစေချင်တာပေါ့နော်
။တီခိတရာရဲ့ကျုံးနေမြို့ကိုထိမ့်သိမ့်ဖို့ရင်ကျေးကူဝန်ကြီးဌာနကဝန်ထမ်းအင်အားနှဲပါနေတဲ့အတွက်ဘတ်ဂျက်နဲ့နည်းပညာအခက်ခဲတွေကြောင့်ဆက်လက်ထူဖော်နိုင်မှာမဟုတ်သေးဘူးလို့လည်းပြောဆိုခဲ့ပါသေးတယ်။အီတလီနိုင်ငံကလည်း 2013-2014 မှာပြူမျိုးဟောင်းတွေအတွက်ယူရိုတသန်းနီးပါးနဲ့နည်းပညာတချို့ကိုကူညီပေးခဲ့ပါသေးတယ်
။ဒီတရိတ်ခေတ္တမျိုးဟောင်းကတော့မျိုးဟောင်းတိုင်းမှာအကြီးဆုံးဖြစ်တဲ့အတွက်ကြောင့်သူကပို့ပြီးတော့သုံးရပါတယ်။သို့တော့အဲ့ဒီပေးတဲ့ပတ်စံတွေအားလုံးကသူတည်တနာလုပ်ငန်း၊ထိန်းသိမ်းရေးလုပ်ငန်း၊တိဆောက်ပြုပြင်လုပ်ငန်းနောက်ပြီးတော့ကျွန်တော်တို့စီမံခန့်ခွဲမှုလုပ်ငန်းတွေအတွက်တကယ်တော့အားလုံးကိုပြည့်စုံတယ်လို့တော့မရှိပါဘူး။သို့တော့အားလေပြီးခဲ့တဲ့၄နှစ်၅နှစ်လောက်ကထက်တော့နိုင်ငံတော်အနေနဲ့ဘန်နာငွေကိုလည်းပံ့ပိုးပေးချဒီဘန်နာငွေအတွင်းမှာပဲကျွန်တော်တို့ကဥစားပေါ့လိုအပ်ချက်တွေကိုဥစားပေးအစီအစဉ်လိုက်ကျွန်တော်တို့ဆောင်ရွက်နေပါတယ်
2010ခုနှစ်လောက်ကကမ္ဘာလက်ခီးသွားဧည့်သည်600ဝန်းကျင်လောက်ပဲလာရောက်လည်လာခဲ့ပေမယ့်ပြီးခဲ့တဲ့2014-2015မှာတော့ကမ္ဘာလက်ခီးသွားဧည့်သည်6000ကျော်ထိလာရောက်လည်လာခဲ့ပြီးတော့ကျပ်ငွေ3,920,000ကျပ်ထိရရှိခဲ့ပါတယ်ပြည်ရင်းခီးသွားတွေအနေနဲ့လည်း2010နောက်ပိုင်းထက်စာရင်6ဆတိုးလာခဲ့တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကစာရင်းတွေအရသိရပါတယ်မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးမှုစီးရင်ဝင်ဖြစ်ခဲ့တဲ့ဇုံ46နေရာထဲမှာပထမဦးဆုံးကပအမွေနှင့်စီးရင်ဝင်ဖြစ်တာကတော့ပြူမြူဟောင်း၃မြို့ပဲဖြစ်ပါတယ်ရှင်။ပကံကိုလည်းကပအမွေနှင့်စီးရင်ဝင်ဖြစ်ဖို့အတွက်စတင်ကြိုးပမ်းဆောင်ရွက်နေကြပြီလို့သိရပါတယ
်။မမေတကြဟင်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိAsia Set 7 ဂျိုဒူးကနေဖမ်းယူရှူစားနိုင်ပါတယ်။ညာ9နိုင်မှာ VOA အစီအစဉ်နဲ့တင်ဆက်တဲ့အခါအမျိုးသမီးကန္တာသိပ္ပံနဲ့နီးပညာနဲ့တုဒ္ဒဆုံနဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ။ခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပါမယ်
။အာဖဂန်တာလီဘန်ဖွဲ့ကိုထူထောင်သူဖြစ်တဲ့မူလာအိုမာတည်ဆုံရောက်တည်ပြုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲမူလာအက်တာမန်ဆူအာကိုခေါင်းဆောင်အဖြစ်တာလီဘန်ဖွဲ့ရဲ့အုပ်ချုပ်ကောင်စီကရွေးချယ်လိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ပက်စတွန်ဘာသာနဲ့ထုတ်ပြန်ထားတဲ့ကြေညာချက်ကိုတော့တာလီဘန်ဖွဲ့ရဲ့ပြောခွင့်ဆိုဇဘီဟူလာမူဂျာဟက်က VOE ကိုအီးမေးလ်နဲ့ပေးပို့ခဲ့တာပါ။အိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းမော်ကိုရင်းနဲ့မျောပါလာတဲ့လေယာဉ်ပြအပိုင်းစာပြီးခဲ့တဲ့နှစ်ထဲမှာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းပိုင် MH370 လေယာဉ်ကဖြစ်နိုင်တယ်လို့ယုံကြည်လောက်တဲ့အချက်လက်တွေပုံများလာတဲ့အကြောင်းဩစတြေးလျစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။ရှာဖွေတွေ့ရှိထားတဲ့လေယာဉ်ပြအပိုင်းစာဘယ်ကလာတယ်လဲဆိုတာမကြောင်ရင်ကြေညာနိုင်လိမ့်မယ်လို့ပြောလင်းတဲ့အကြောင်းလဲဩစတြေးလျတည်ယူပို့ဆောင်ရေးဘေကင်းလုံခြုံမှုဆိုင်ရာကော်မရှင်နာမင်းကြီးမာတင်တော်လန်ကဒီကနေ့မှာပဲသတင်းနောက်တွေကိုပြောဆိုခဲ့တာပါ။ဂျပန်ဆိုတာတာဝန်ရှိသူတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ပြည်အောင်စုကထောက်လှမ်းရေးမှုတွေလောက်ခဲ့တဲ့ဆိုတဲ့အချက်လက်တွေကို WikiLeaks ကဖွင့်ချလိုက်ပါတယ်။ American Media လုံခြုံရေး Agency NSA ကထောက်လှမ်းနေတယ်ဆိုတဲ့ဂျပန်ကုမ္ပဏီအစိုးရဝန်ကြီးတွေနဲ့လူပုဂ္ဂိုလ်စီးရင်35ခုဒီကနေ့မှာပဲ WikiLeaks Internet ဆာမျက်နှာမှာဖွင့်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာလက်နက်ကန်ပိပကတ်တွေကြောင့်ဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာတဲ့အနေနဲ့အကူအညီတွေရဖို့အရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ထုတ်ကိုယ်ချက်အင်ဂျင်နီယာချိုလီကပြောဆိုလိုက်ပါတယ်။ညဉ့်ညင်းလုပ်ငန်းစဉ်မှာအမျိုးသမီးတွေနဲ့မိန်းကလေးတွေအတိတ်ပဲရှိရှိနဲ့တက်တက်ကြွကြွပေါင်ဝင်ရဖို့လိုတယ်လို့လည်းနာမည်ကျော်ဟောလိဝုဒ်မင်းသမီးဂျိုလီကပြောခဲ့တဲ့အကြောင်း UNHCR ကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Glenn Funkelio ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနံပါတ် 16.25 ရုပ်အနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.